မြန်မာလူထုရဲ့ဂျိုးစီပွားကအမြဲတမ်းထိတ်တန့်ဦးစားပေးဖြစ်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါရယ်ဒီကနေ့ဂျကာတာမြို့တော်မှာကျင်းပတဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးပြီးအင်ဒိုနီးရှားသမ္မတရဲ့ထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါမြန်မာစစ်ခေါင်းဆောင်တွေအနေနဲ့စစ်တပ်ကအကြမ်းဖက်တာအဆုံးသတ်ဖို့နဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကသက်ဆိုင်သူအားလုံးအကြမ်းဖက်လို့ရရှောင်ရှားကြဖို့တိတ်အရေးကြီးပြီးအားလုံးပါဝင်တဲ့ဆွေးနွေးပြောဆိုမှုချက်ချင်းစတင်ရမှာဖြစ်ပြီးတော့နိုင်ငံရေးကျင်းသားတွေကိုချက်ချင်းလှုပ်ပေးတဲ့လို့သမ္မတဝီဒူတို့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မြန်မာနိုင်ငံကသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြောဆိုရေးတွန်းအားပေးဖို့အာဆီယံအထူးတန်တမန်အဖွဲ့တစ်ခုကိုဖွဲ့စည်းတဲ့လို့လည်းသမ္မတဝီဒူတို့ကအဆိုပြုထားပါတယ်ဒါ့အပြင်အာဆီယံတွင်မူချုပ်နဲ့အာဆီယံလူသားစာနာမှုအကူအညီပေးရေးဌာနတို့ရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့လူသားစာနာမှုအကူအညီတွေပေးနိုင်ရေးလမ်းဖွင့်ပေးဖို့သမ္မတဝီဒူတို့ကတောင်းဆိုထားသလိုမြန်မာနိုင်ငံရဲ့အကြံတဲကိုချက်ချင်းဖြည့်ရှင်ရေးကြက်မှတ်လှုပ်ဆောင်သွားဖို့အင်ဒိုနီးရှားနိုင်ငံအနေနဲ့အခိုင်အမာတန်ဋိဌာန်ချထားတယ်လို့လည်းပြောပါရယ်အစည်းအဝေးမှာကျွန်တော်တို့တင်ပြပြောဆိုခဲ့တာဟာတခြားအာဆီယံခေါင်းဆောင်တွေပြောတာနဲ့တူညီတဲ့ပုံကျွန်တော်တို့ဝမ်းမြောက်ပါရယ်အားလုံးသဘောတူညီတဲ့အချက်၅ချက်ကိုအာဆီယံအတွင်းမှုချုပ်ကအမြန်ဆုံးထုတ်ပြန်ပါလိမ့်မယ်လို့လည်းသမ္မတဝီဒူရီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်